ရုရှားတရှိဝောင်းတယောက်ကိုဗြိတိန်နိုင်ငံမှာအစိတ်ကလှုပ်ချယ်မှုချိုးဖောက်မှုတွေဗြိတိန်နိုင်ငံသားမကအမေရိကန်ပြင်သစ်ဂျာမနီနိုင်ငံတို့ကလည်းရုရှားပေါ်ဖြစ်တင်ပြောဆိုလိုက်ကြပါရဲ့ဒုတိယကွာစစ်နောက်ပိုင်းဥရောပမှာပထမဆုံးချိန်အာယုကျော်ထိခဲ့စေတဲ့ဓာတ်ဥစိတ်သုံးတက်ခတ်မှုဖြစ်နေလဲပြောဆိုခဲ့ကြတာပါတက်ခတ်မှုမှာရုရှားရဲ့ပတ်သက်မှုဟာရှင်းပြစရာမလိုတဲ့လုပ်ရဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ခရီဇာမင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်သမ္မတအီမန်နျူအယ်မာခွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်တို့ပူးတွဲထုတ်ပြန်တဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားပါတယ်တကယ်မှုနဲ့ပတ်သက်တဲ့မိကုန်းတွေအတွက်ရုရှားအနေနဲ့ဖြည့်ပေးဖို့လည်းတောင်းဆိုခဲ့ကြတာပါရုရှားဆိုရကတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားပါတယ်ရုရှားထောက်လိုင်းရောင်းဆာဂေးစကူပါနဲ့သမီးချုပ်သူယူလီယာတို့ကတော့ဒီလဆမ်းမဲ့မှာပဲဆက်လက်ပူမျိုးကခုံရရတစ်ခုပေါ်မှာဒိဋ္ဌိနဲ့မျိုးနေတဲ့တွေ့ရတဲ့အတွက်စီးရုံကိုအကြီးပေါ်ပို့ဆောင်ခဲ့ရပြီးဝေနာပြင်းထန်တဲ့အတွက်လည်းအခုချိန်ထိကုသမှုခံယူနေရဆဲပါဒါလူစိတ်စိတ်မှုကိုအယူအကူညီပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တူအပါဝင်လူများပြားလဲနေထိုင်မကောင်းဖြစ်ခဲ့ကြပါတယ်။ဒီချိန်ကစီးကာလာမှာပထမယုတ်တင်မှမှုတွေအပြည့်အစုံဖြစ်ခဲ့တဲ့1982ခုနှစ်နောက်ပိုင်းအများဆုံးဖြစ်တဲ့ရုရှားတပ်တွေမှ23ယောက်ကိုနှင်ထုတ်ဖို့ပါဝင်တက်ခိုက်မှုတွေပြည်ထောင်ဝန်ကြီးချုပ်ကတော့စက်တိုက်ဆိုသလိုတုံ့ပြန်နေတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးကတော့လက်တုံ့ပြန်တဲ့အနေနဲ့ပြည်ထောင်တပ်တွေမှတွေကိုလည်းမချခင်နှင်ထုတ်မယ်ကြောင်းပြောဆိုခဲ့ပါတယ်။ပြည်ထောင်ဝန်ကြီးချုပ်ရဲ့လုပ်ရဟာရိုင်းစိုင်းတဲ့အပြုမှုဖြစ်သလိုဥရောပသမ္မတ EU ဖွဲ့ဝင်ခြေကနေလောက်ကမဲ့စီစဉ်တဲ့ပတ်သက်လို့ညီနေရမှာအခက်ကြုံနေရတယ်ကနေအာရုံစွဲဖို့ကြိုးပမ်းမှုဖြစ်နေလဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့ပဲမော်စကိုမြို့ပေါ်မှာပြောဆိုခဲ့တာဖြစ်ပါတယ်